ချစ်ကောင်စီရဲ့ညီညာရေးကိုယ်စားလှယ်ဖွဲ့နဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ကိုယ်စားလှယ်တွေတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးပြီးတော့ယာယီအပြစ်ခတ်ရစဲဖို့သဘောတူညီခဲ့ကြပါတယ်။အပြစ်ခတ်ရစဲရေးဆက်လက်ခိုင်မာဖို့ဆက်ဆွေးနွေးသွားမှာဖြစ်တယ်လို့နယ်စပ်ကုံတွယ်ရေးပြန်ပြီးစတင်နိုင်မှုကိုလည်းတရုတ်မြန်မာနှစ်နိုင်ငံညှိနှိုင်းသွားမှာဖြစ်တယ်ဆိုတာကိုသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါမယ်
။ချစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့ကိုကန့် MNDAA တအောင်တရားနယ်လေရခိုင်တပ်တော် AA တို့ရဲ့ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆင်မှုနဲ့ကုမင်းမြို့မှာဆွေးနွေးပြီးယာယီအပြစ်ရဖို့ဒီလ17ရက်နေ့ကသဘောတူခဲ့ကြတဲ့အကြောင်းနှစ်ဖက်အခြေအနေလိုအပ်ချက်အရဆွေးနွေးပွဲတွေဆက်လုပ်ပြီးတခြားကိစ္စတွေကိုထပ်ပြီးညှိနှိုင်းဆွေးနွေးသွားမယ်အကြောင်းကိုကန့်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီဆွေးနွေးပွဲကရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုသတင်းထုတ်ပြန်ထားပါတယ်။
အဲ့တော့တရုတ်နိုင်ငံရဲ့ညီနိုင်းဆော်ရက်ပြင်းမှုနဲ့ဒီမြောက်ပိုင်းသုံးဘက်နဲ့မြန်မာနိုင်ငံကလူတိုင်းညီနိုင်းဆိုလိုရင်းကွက်နဲ့ကူပါတွေ့ဆုံခဲ့ပါတယ်တွေ့ဆုံခဲ့ပြီးနောက်ပိုင်းမှာကျွန်တော်တို့ဒါယာယီပြစ်ခတ်တိုက်ခိုက်မှုရစဲရင်းသဘောတူညီချက်ရရှိခဲ့ပါတယ်ကျွန်တော်တို့ဆက်လက်ပြီးဆွေးနွေးသွားဖို့များလည်းရှိပါတယ်ပြစ်ခတ်တိုက်ခိုက်မှုရစဲရင်းခိုင်မာဖို့အတွက်လည်းဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်ပြီးရင်ကျွန်တော်တို့နေဇတ်ဒေတာကုံတော်ရေးဂိမ်းများပြန်လည်ဖွင့်လှစ်နိုင်ရေးအတွက်တရုတ်မြန်မာနိုင်ငံဆက်လက်ညီနိုင်ဆောင်ရွက်သွားမှာဖြစ်ပါတယ
်။စစ်ကောင်စီရဲ့ညီညာရေးကိုယ်စားလှယ်အဖွဲ့နဲ့ညီနောင်မဟာမိတ်၃ဘွဲ့ကိုယ်စားလှယ်တွေအကြားမှာပထမအကြိမ်ဖြစ်2023ခုနှစ်ဒီဇင်ဘာလ17ရက်နေ့ကနေ23ရက်မှာတစ်ကြိမ်ဒုတိယအကြိမ်အဖြစ်ဒီဇင်ဘာ22ရက်ကနေ24ရက်နေ့တစ်ကြိမ်ဆွေးနွေးခဲ့ပြီးအခုတစ်ကြိမ်ဟာတတိယအကြိမ်ဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ဟာ2029စစ်ဆင်ရေးစတင်ပြီးနှစ်လခွဲကျော်ကာလမှာရှမ်းမြောက်ဒေသကမြို့ပေါင်းတရာစင်ကျော်နဲ့စစ်စခန်းပေါင်း200ကျော်ကိုသိမ်းပိုက်ထားတာဖြစ်ပါတယ်စစ်ကောင်စီနဲ့ညီနောင်သုံးဘွဲ့အကြားလလော့စဲနှစ်ဖက်ယာယီအပြစ်ခတ်ရက်ဆဲခဲ့ပေမဲ့ဒီသိမ်းယူထားတဲ့နယ်မြေတွေကိုလက်လွတ်ဖို့ညီနိုင်ရမှာအတားအဆီးဖြစ်နိုင်ကြောင်းနိုင်ငံရေးလှိတာသုံးသက်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်အဲ့ဒီဒေသတွေကိုညီနောင်သုံးဘွဲ့အနေနဲ့လက်လွတ်ဖို့လိုတယ်ဆိုတဲ့အဆိုပြုချက်ကိုလည်းကျွန်တော်ညီနောင်သုံးဘွဲ့ကလက်မခံပါဘူးအဲ့ဒီပြဿနာဟာလက်တလုံးအဖြစ်နော်အကြံလာစီရထိုးနဲ့တိုက်ခိုက်နေမှုတွေကိုတော့လက်လော့ရညှဆိုင်သွားနိုင်ကြပါလေ။ဒါပေမဲ့တကယ်တမ်းလက်တွေ့အသေးပေရပြောရလို့ရှိရင်အဲ့ဒီဒေသတွေကဒီညီနောင်သုံးဘွားသိမ့်ပိုက်ပြီးနော်အခုကမြို့ပြတ်ဥချုပ်ရေးတွေလုံခြုံရေးကိစ္စတွေဆက်လက်အကောင့်တွေပုံမယ်လို့သူတို့ကြီးညာသွားပြီ။ဒါကြောင့်မို့ညီနောင်သုံးဘွားနဲ့အခုလုံးပြညီညာရေးသဘောတူညီမှုဟာအကန့်အသတ်နဲ့ယာယီမျှတာဖြစ်ပြီးတော့ဒီရှိမှာအောင်မြင်နိုင်ွယ်လည်းမရှိဘူးလက်တွေမှာအကောင့်ထဲပေါ်နိုင်ကြအကြောင်းချက်ဘာမှမရှိပါဘူ
းဇန်နဝါရီလ10ရက်နေ့မှာကြာရောက်တဲ့62နှစ်မြောက်တအောင်းတော်လန်ရေးနေ့ဂုံပြုမင်ကွန်းမှာလဲ PSLF ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးတိုက်ဖုန်းကတိုက်ခိုက်သိမ်းပိုက်ထားတဲ့မြို့တွေကိုတရားမျှတမှုရှိတဲ့ဥပဒေရေးဆွဲပြီးအုပ်ချုပ်သွားမယ်လို့ထည့်သွင်းပြောကြားထားတာဖြစ်ပါတယ်ရှမ်းမြောက်ဒေသကသတင်းတွေကိုအစဉ်တစိုက်ရေးသားဖော်ပြနေတဲ့ဒေသခံသတင်းသမားတဦးကလည်းလက်ရှိရရှိထားတဲ့သဘောတူညီချက်အပေါ်အခုလိုရှုမြင်ကြောင်းပြောပါတယ
်ကျွန်တော်မြင်တာကတော့အဓိကတော့ဒီချင်းနေပွဲဖြစ်တာကလည်းအဓိကတရုတ်ပြည်ကပါဒီချက်ကဆက်ကလည်းတရုတ်ကိုအကြောင်းဝင်ပြီးနိုင်ခိုင်းတာရှိတယ်ဒါပေမဲ့ဒီဘက်ကလည်းလေတန်ရှော့လာတယ်မရှိဘူးသူကဒီတင်းထားတဲ့မျိုးတွေနောက်ပြန်ဆက်ခိုင်းတယ်ဆိုတော့ဒီနောက်ဆက်ဖက်တဲ့တင်းထားတဲ့မျိုးတွေနောက်ပြန်ဆက်ဖို့အသိမှူးကြရတယ်ဒါတပြည့်ချင်းဖြစ်လာတယ်ဒီကကျွန်တော်ပြည့်ရတော့တရုတ်ကတော့တွေးတာ၃ချိန်လောက်ရှိပြီးဒါမျိုးကရှေ့ထွက်တင်တယ်ဆိုတော့ပြရတဲ့ရှိတော့ဒါအပြည့်ရလိုက်တဲ့သဘောမျိုးလိုပဲကျွန်တော်စတယ်။ဒီဟာကလေးချောင်းတိုက်ခတ်မှုတွေဆက်ဖြစ်လာမယ်ဟိုလက်နေကြီးတွေပြစ်ခတ်လာဖြစ်နေတဲ့အကြမ်းတစ်ချက်တစ်ခုပေါ်လာရင်တိုက်ပွဲကဆက်ပြီးဖြစ်လာမယ်အများလာရတယ်ရှိတယ်။အခုလောလောဆယ်ပြရတော့ပြရုတ်ပြရကြောင်းလို့ဒါလောလောဆယ်ရက်ထားတဲ့အနေအထားမျိုးလောက်ကိုကျွန်တော်ပြရတယ်
စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့အကြားသဘောတူညီချက်မှာမနေ့ဒီဇင်ဘာ17ရက်နေ့တရုတ်နိုင်ငံကွန်မင်းစံတော်ချိန်ည10နာရီမြန်မာစံတော်ချိန်ည8နာရီခွဲအချိန်ကစပြီးအပြည့်ရဖို့ညီနောင်မဟာမိတ်အဖွဲ့တွေဘက်ကတပ်စခန်းတွေမြို့တွေထပ်မံသိမ်းပိုက်တာတွေမလုပ်ဖို့စကားဆဘက်ကလေကြောင်းတက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေမလုပ်ဖို့သဘောတူထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒီနေ့ကြားရောက်တဲ့တအောင်မျိုးသားတော်လိုင်းရင်းနဲ့တဝန်လွာမှာညီနောင်မဟာမိတ်သုံးဘွဲ့ဟာမြန်မာပြည်သူတရားလုံးရဲ့ဘုံရီမှန်းချက်ဖြစ်တဲ့ဆရာနာရှင်အမြင့်မပြတ်သေး၍မြန်မာပြည်သူလူထုနဲ့အတူတသားတည်းရှိနေမှာဖြစ်ကြောင်းဖော်ပြထားပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့နဲ့ယာယီအပြစ်ရရဲ့ဟာရခိုင်ပြည်နယ်ပါမပါကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။